ပြည်သူလွတ်တော်ရွေးကောက်ပွဲနီးဥပဒေတိုင်းဆိုရင်ရပောင်း60ပြောင်းရွှေ့နေထိုင်ပြီးရဲ့မဲဆန္ဒရှင်တွေကသူတို့နေရာဟောင်းမှာမဲမပေးခြင်းရင်လက်ရှိပြောင်းရွှေ့ထားတဲ့ဒေသကရွေးကောက်ခံကိုယ်စားလှယ်ကိုမဲပေးဖို့လျှောက်ထားနိုင်မှာဖြစ်ပါတယ်။အိမ်နောက်စုဇယားမရှိဘဲမှတ်ပုံတင်ရှိုံနဲ့အဲ့ဒီဒေသအတွက်မဲပေးခွင့်ရှိတဲ့ကိစ္စဟာနိုင်ငံသားအခွင့်အရေးကိုထိခိုက်သလိုဒီမိုကရေစီစံနှုန်းဖက်ဒရယ်စံနှုန်းနေနဲ့လည်းမကိုက်ညီကြောင်းကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ်။ဒီကနေ့မလာကိုရဲ့ကချင်ပြည်နယ်မြကြီးနားမြို့မှာဒီကိစ္စအတွက်သူတို့ပါတီကဆန္ဒပြခဲ့ရတဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ကျွန်တော်တို့ကချင်ပြည်နယ်ဒီနယ်ပိုင်းလူတွေလူကြီးကစီကားလို့တာကပိမသာမိမနာဖြစ်နေတိတ်မကွာတော့ဘူး။ကျွန်တော်တို့ကငငယ်ခွင့်ရရလုံးဆွေးနေကြဖြစ်လာတယ်။ခိုင်းပြီးလို့လမ်းဆောင်တော်ဦးကြီးတွေတက်ထားနေတယ်မူရှိတယ်။အဲ့ဘူကိုတကယ်ရောကျင့်တော့လားဆိုမေးဖို့ကိုကျွန်တော်လက်ရှိပြောင်းစုလွတ်တော်နဲ့တာဝန်ရှိတဲ့ဦးလေးကြီးကိုဖွဲ့စည်းအားလုံးကျွန်တော်မေးခွန်းထုတ်ပြတယ်။
ပြောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်ရဲ့ဤဥပဒေမှာပါရဲ့ရပောင်း60မဲပေးခွင့်ကိုသူတို့ကပြင်ဆင်စေချင်တာပါရွှေပြောင်းနေထိုင်ပြီးရဲ့ရပောင်း60အတွင်းမဲပေးခွင့်ဟာဒေသကိုကိုစားမပြုတ်တော့နောက်ပိုင်းမှာမညီများမှုတွေမကျေနပ်မှုတွေရှိလာနိုင်တယ်လို့လည်းပြောပါတယ်
အဲ့တော့သူဒေတာသူလူသူရေးချယ်တဲ့ဆိုတော့ရွေးကောက်ပွဲစနစ်ကဒေါ်ရီစနစ်မှာပေးတာချက်ဖြစ်တယ်အဲ့တည်းကနေပြီးလာရွေးတဲ့ထုံးစံကိုမရှိဘူးဒါအိမ်တော်တရားလည်းရှိမဟုတ်ဘူးမြေရှိရလေသူကလည်းအဲ့ဒီဒေတာရဲ့ရွေးချယ်မှုသူကချက်နေတာမြန်မာကလည်းရှိတယ်အဲ့ဒါကိုပြောပြချင်တယ
်ကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာပြောသွားတာဖြစ်ပါတယ်အရင်ကသတ်မှတ်ထားရဲ့ရပောင်း180ကနေရပောင်း60လျှော့ချလိုက်တာကနိုင်ငံသားတွေမဲပေးနိုင်တဲ့အခွင့်အရေးပိုရလာပေမဲ့တချို့ဒေသတွေအတွက်ကတော့မမျှတရတက်ရောက်မှုတွေဖြစ်လာနိုင်ကြောင်းကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စုကပြောပါတယ်
ဒီလိုလျှော့လိုက်တာဟာဥမာချင်းပြည်နယ်ပေါ့ဆိုရင်ချင်းပြည်ပဲရှိတယ်အဲဒီချင်းပြည်ပဲရှိတဲ့ပြည်နယ်ကိုဒီကဟိုဟာအကြောင်းမျိုးမျိုးကြောင့်ဌာနဆိုင်ဝန်ထမ်းတွေကိုပြောင်းလိုက်တာဖြစ်ဖြစ်အကြောင်းမျိုးကြောင့်ရောက်လာတာဖြစ်ဖြစ်သုံးလတဲ့နဲ့မဲပေးခွင့်ရအောင်ဖန်တီးတဲ့သဘောမျိုးကြည့်ရတယ်လက်မခံဘူးဒီနေသားရဆိုရင်တော့6လစာ3လကျောင်းလိုက်တဲ့ဟာကတော့ကျွန်တော်တို့ကတော့မကြိုက်ဘူးလက်မခံဘူးဒါပုံပုံရင်းနေမှာပေါ့ဗ
ျနိုင်ငံတကာရွေးကောက်ပွဲဥပဒေစံနှုန်းတွေအတိုင်းခေတ္တပြောင်းရွှေ့သူတွေကသူတို့မူလနေရက်ဒေသအတွက်ကြိုတင်မဲတာပေးတင်ကြောင်းနိုင်ငံရေးပါတီတွေကပြောပါတယ်ကချင်ပေါင်းစည်းပါတီတခုဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPPချင်းပေါင်းစည်းပါတီဖြစ်တဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ၊ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ၊မွန်ညီညွတ်ရေးပါတီ MUP နဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ဒီပါတီကခေါင်းဆောင်နေရာ2019ဒီဇင်ဘာလောက်ကစပြီးဒီကိစ္စကိုဆွေးနွေးခဲ့ကြပါတယ်။ပြောင်စုရွေးကောက်ပွဲကော်မရှင်က2019အောက်တိုဘာ3ရက်မှာအမိန့်အမှတ်55မြင်းဆောင်2019နဲ့ပြောင်စုတဆင့်ခံဥပဒေဖြစ်တဲ့ပြည်သူ့လွတ်တော်ရွေးကောက်ပွဲနီးဥပဒေကို5ချိန်မြောက်ပြင်ဆင်ခဲ့ပြီးပုံမှန်30မှာပါတဲ့အနည်းဆုံးရပောင်း180ထက်မနည်းဆိုရဲစာသားနေရာမှာရပောင်း60ဆိုရဲစာသားကိုပြင်ဆင်ခဲ့ရဖြစ်ပါတယ်2020ရွေးကောက်ပွဲကိုဝင်ပြိုင်မဲ့နိုင်ငံရေးပါတီအားတရားဝင်ကျင်ရှိပြီးအဲ့ဒီထဲမှာတိုင်းရင်းသားပါတီက50ကျော်ရှိပါတယ်မဲပေးခွင့်ရှိရဲ့အခြေခံလူဦးရေစည်ရင်းကတော့တန်း40နီးပါးရှိပါတယ်